တချို့လုတ်တယ်ဆိုတဲ့တန်ကြားနဲ့တရုတ်နိုင်ငံမှာအဖမ်းဆီးခံနေရတဲ့တရုတ်ຫນွယ်ပါဩစတြေးလျနိုင်ငံသားယန်ဟန်ဂျွန်ရဲ့အမှုမှာဩစတြေးလျအစိုးရဘက်ကဘာမှဝင်မစွပ်ဖို့တရုတ်အာဏာပိုင်တွေကသတိပေးလိုက်ပါတယ်။ဇန်နဝါရီလကတည်းကဘေကျင်းမှာအဖမ်းခံနေရတဲ့ယန်ဟန်ဂျွန်အနေနဲ့ယန်ဟန်ဂျွန်နဲ့ပတ်သက်ပြီးတရုတ်အာဏာပိုင်တွေရဲ့လက်တလောပြုမှုပုံတွေကိုဩစတြေးလျအစိုးရကပို့ပြီးတော့ဝေဖန်လာနေတဲ့အကြောင်းစစ်တနီက VOA သတင်းတောက်ဖေးမာစာပြဖို့ထားတဲ့သတင်းကိုဒေါခင်မျိုးသက်ကပြောပြမှာပါရှင်
။တရုတ်တန်တမန်ဟောင်းတဦးဖြစ်တဲ့ဆာရေးဆရာယန်ဟန်ဂျွန်ဟာတရုတ်နိုင်ငံရဲ့လုံခြုံရေးအတွက်ထိခိုက်အောင်လှုံ့ဆော်ခဲ့တယ်ဆိုတဲ့ဆက်ဆွဲမှုနဲ့စုံစမ်းစစ်ဆေးမှုကိုခံနေရတာဖြစ်ပေမဲ့အခုတော့သူ့ကိုတရှိုးလုတ်တယ်ဆိုတဲ့တန်တရားနဲ့ဆွဲချက်တင်လိုက်ကြောင်းဩစတြေးလျအစိုးရကိုအကြောင်းကြားခဲ့တာဖြစ်ပါတယ်။သူ့ကိုမိသားစုဝင်တွေနဲ့ရောသူ့ရဲ့ရှေ့နေတွေနဲ့ပါပေးမတွေ့ပဲဂျန်ဂျယ်ရီလာကလေးကဘေကျင်းမှာဖမ်းဆီးထားခဲ့တာပါ။ဒါကြောင့်ဩစတြေးလျအစိုးရကပြင်းထန်တဲ့စာသားတွေပါတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ကန့်ကွက်ခဲ့ပြီးဒီစာရေးဆရာကိုဖမ်းဆီးထိန်းသိမ်းထားတဲ့နေရာဟာဆိုးရတဲ့အခြေအနေရှိနေတဲ့အတွက်သူ့အတွက်အလွန်မင်းစိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်။ Sydney အခြေစိုက်ဒီပညာရှင်ကိုသူ့ရဲ့နိုင်ငံရေးယုံကြည်ချက်ကြောင့်ဖမ်းထားတာဆိုရင်ပြန်ပြီးလွှတ်ပေးတဲ့လို့ Australia နိုင်ငံခြားရေးဝန်ကြီး Maurice Payne ရဲ့အကြေညာချက်မှာဖော်ပြထားပါတယ်။ Australia မူဝါဒရေးရာမဟာဗျူဟာဌာနက Alex Jones ကတော့ဒီစာရေးဆရာအတွက်တခြားအနောက်အင်အားကြီးနိုင်ငံတွေကပါပါဝင်ပြီးလှုပ်ဆောင်လာတဲ့လို့ပြောပါတယ
် Countries like the UK, Canada, the US and the EU all have a stake in this.
ဒီနေ့တို့ကနေဒါတို့အမေရိကန်နဲ့ EU ဥရောပသမဂ္ဂတို့လိုနိုင်ငံတွေကလည်းဒီကိစ္စမှာပါဝင်သင့်ပါတယ်။အာဏာရှင်နိုင်ငံတွေမှာလူတွေရဲ့ရပိုင်ခွင့်အတွက်ဖိနှိပ်ချုပ်ချယ်မှုမရှိအောင်အကာအကွယ်ပေးဖို့အလုံးမှာတာဝန်ရှိပါတယ်။ဒါ့အပြင်တရားဝင်တွေနဲ့အညီလှုပ်ဆောင်လာစေဖို့လည်းကြိုးပမ်းပေးသင့်ပါတယ်။
ရန်ဟာတက်ကရက်2000အစောပိုင်းမှာဩစတြေးလျနိုင်ငံကိုပြောင်းရွှေ့အခြေချလာသူဖြစ်ပါတယ်။စာရေးဆရာတယောက်ဖြစ်တဲ့ရန်ဟာတရုတ်အာဏာပိုင်တွေကိုဝေဖန်ပြောဆိုမှုတွေကြောင့်ဒီနှစ်ဆန်းပိုင်းမှာမတော်စဘူးတရုတ်ပြည်ကိုသူပြန်သွားချိန်မှာအဖမ်းခံခဲ့ရတာဖြစ်ပါတယ်။ရန်ရဲ့ဇနီးတဲ့ရန်ယူချန်းကိုလည်းဩစတြေးလျအစိုးရကဩစတြေးလျနိုင်ငံမှာတည်ဝင်နေထိုင်ခွင့်ပေးခဲ့တာဖြစ်ပေမဲ့တရုတ်အစိုးရကသူ့ဇနီးကိုတရုတ်ပြည်ကနေထွက်ခွာခွင့်မပေးခဲ့ပါဘူး။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂန်ရှောင်းကတော့ရန်ငယ်အမှုကိုတရားဥပဒေအတိုင်းလှုပ်ဆောင်နေတယ်လို့သာပြောခဲ့ပြီးသူ့ကိုဖမ်းထားတာနဲ့ပတ်သက်ပြီးဩစတြေးလျအစိုးရရဲ့ပြောကြားချက်တွေအတွက်တရုတ်အစိုးရကအတော့ကိုမကြေမနက်ဖြစ်ရကြောင်းနဲ့ဒီအမှုမှာဩစတြေးလျအစိုးရဝင်ပြီးမပါဖို့အတွက်တောင်းဆိုခဲ့တာဖြစ်ပါတယ်။တရုတ်အစိုးရရဲ့ဆွဆွဲထားတဲ့အတိုင်းရန်ကျူးလွန်ကြောင်းတွေ့ခဲ့ရင်တော့သူဟာနှစ်ရှည်ထောင်တန်းဒါမှမဟုတ်တေးတန်းအထိကြာခံရဖို့ရှိနေတယ်လို့သတင်းတွေမှာဖော်ပြနေကြပါတယ်။